သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
တောင်စလတ်ပန်းတွေနဲ့အောက်ချင်းငက်တွေဟာအေးချမ်းလာတဲ့တောင်ပေါ်ဒေသချင်းပြည်နယ်ရဲ့ပြရုပ်တစ်ခုပါတောင်ပေါ်ကားလမ်းတွေတိမ်ပင်လယ်တွေနဲ့မြို့ကိုတဝေဝေရှိနေတဲ့ချင်းပြည်နယ်ဟာလက်ရှိအချိန်မှာတော့လက်နက်တံတွေနဲ့အတူရန်ငွေတွေဝင်နေခဲ့ပါပြီ။ရိုးရာအမဲလိုက်တလိမှာတုံးခဲ့တဲ့တူမီသနက်တွေဟာလည်းတော်လန်ရေးရဲ့ပုံရိပ်တွေဖြစ်ခဲ့ရသလိုမတူညီတဲ့ချင်းမျိုးနယ်စုအသီးသီးကလူငယ်တွေဟာဒီမိုကရေစီအရေးမှာကြိုက်ပွဲဝင်နေကြရပါတယ်။အကြမ်းဖက်စစ်အုပ်စုကနိုင်ငံတော်အာဏာကိုရယူသိမ်းပိုက်ခဲ့ပြီးတဲ့နောက်နှင်းမြေအလိုက်မတရားမှုတွေလူလူချင်းအနိုင်ကျင့်ဗိုလ်ချမှုတွေကိုမခံနိုင်တဲ့ချင်းပြည်သူတွေဟာရရလက်နက်ကင်ဆွဲပြီးတော်လန်နေကြရတာပါစစ်အာဏာသိမ်းတိုင်ခင်ကာလမှာတော့ချင်းပြည်နယ်ဟာခရီးသွားပြည်နယ်အဖြစ်နာမည်ကြီးလာသလိုလမ်းဘက်ဆက်သွယ်ရေးအပအဝင်ကဏ္ဍအသီးသီးမှာကျိုးကျက်လာတယ်လို့မှတ်ချက်ပြုကြပါတယ်ဒီလိုဖွံ့ဖြိုးတိုးတက်မှုတွေနဲ့အရှိန်ရစပြုနေတဲ့ချင်းပြည်နယ်ရဲ့အခြေအနေတွေနဲ့ပတ်သက်ပြီးပြည်နယ်ဝန်ကြီးဟောင်းတူဖြစ်သူဆလိုင်းအိုက်ဆက်ခင်က
အထူးသဖြင့်ဒါလွန်ခဲ့တဲ့9နှစ်မှာဒီ NUD ဆိုရလက်ထက်9နှစ်မှာဆောင်ရွက်ခဲ့နိုင်တဲ့ဟာတွေကျွန်တော်ပြောရရင်ကျွန်တော်ဖလမ်းလီစိတ်ဆောင်တဲ့ကိစ္စမျိုးနောက်ပြီးဟာကာနဲ့ကလီလမ်းဆင်မြင့်တင်တဲ့ကိစ္စမျိုးကျွန်တော်တို့အလက်ဝါကနေမလန်းဆင်မြင့်တင်တဲ့ကိစ္စမျိုးအထူးသဖြင့်ကတော့ဒီမဟာဒအလိုင်းနဲ့ပြောမယ်ဆိုလို့ရှိရင်လက်စင်နဲ့ကန္တပြောမယ်ဆိုရင်မေတ္တပလက်မင်းတမတူပီသန္တလာပလမ်ရှာရှိတဲ့မြို့တွေမှာကျွန်တော်မဟာဒအလိုင်းရောက်ရှိလာတယ်ပေါ့နော်နောက်ပြီးတော့ဒီကလေးတီတီလမ်းကလည်းပဲကျွန်တော်စိတ်နှင်တင်လာတယ်ဆိုတော့ဒီလွန်ခဲ့တဲ့9နှစ်မှာဆိုရင်ချင်းပြည်နယ်ရဲ့လမ်းပန်းဆက်သွယ်ရေးကန္တအများကြီးတိုးတက်ကောင်းမွန်လာတယ်နောက်ပြီးတော့လက်စေကန္တမှာလည်းတိုးတက်လာတယ်နောက်ပြီးတော့အကျောင်းတွေပေါ့နော်ခါခါတက္ကသိုလ်ဖြစ်လာတယ်နောက်ပြီးတော့မင်းတမဆိုလို့ရှိရင်လည်း comprehensive college ဆောက်နိုင်ဖို့အတွက်ကျွန်တော်ကပြင်ဆင်ဆောင်ရွက်တဲ့ကိစ္စတွေကျွန်တော်လုပ်လာနိုင်တယ်တိုးတော်လည်းပဲခုအနာတိမ့်လိုက်တဲ့အခါကျတော့ခုနပြောတဲ့စီမံကိန်းတွေလက်လို့ဆောင်ရွက်ခဲ့ရတဲ့အခြေအနေဖြစ်သွားတယ်ပေါ့နော်
ချင်းပြည်နယ်အတွင်းမှာရှိတဲ့ချင်းမျိုးသားတပ် UCNF က2015အောက်တိုဘာလကလေးကစစ်နိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA မှာပါဝင်လက်မှတ်ရေးထိုးထားတဲ့အဖွဲ့အစည်းတစ်ခုဖြစ်ပါတယ်။အဲ့ဒီလိုလက်မှတ်ရေးထိုးပြီးတဲ့နောက်မှာတော့ CNF ဟာအစိုးရနဲ့လက်တွဲပြီးပြန်လည်ထူထောင်ရေးကိုသာအာတုံခွန်ဆိုင်လှုပ်ဆောင်ခဲ့တာပါ။လမ်းမဆက်သွယ်ရေးကဏ္ဍအပါအဝင်တောင်ယာစိုက်ပျိုးရေးအလုတ်ကင်ခွင်လန်းဖန်တီးပရေးနဲ့လူငယ်တွေအတွက်ပညာရေးကဏ္ဍကိုပါတိုးတက်လာအောင်အချိန်ယူတည်ဆောက်ခဲ့ကြပါတယ်။အမဲလိုက်အလုံနဲ့တောင်ယာတွေအစားစာသင်ငန်းတွေနဲ့ပြည်တွင်းပြည်ပအလုတ်ကင်ခွင်လန်းတွေစီလူငယ်တွေကိုလမ်းညွှန်ခဲ့ကြပါတယ်။လက်ရှိအချိန်မှာတော့အဲ့ဒီကဏ္ဍအသီးသီးဟာအာဏာသိမ်းကာလအတွင်းမှာမျှော်လင့်စရာလိုတောင်တွေးမရတော့ဘူးလို့ဒေသခံလူငယ်တွေကဆိုကြပါတယ်။ကျောင်းပြီးဖို့လာပိုင်းလိုမှာပဲအာနာသိမ့်မှုကြောင့်အခက်ကြုံခဲ့ရတဲ့စစ်တပ်ကတို့နောက်ဆုံးနှစ်ကျောင်းသူတူကတော့အနာကက်ပျောက်ဆုံးသွားသလိုခံစားရတယ်လို့ဆိုပါတယ်
။အာနာမသိမ့်ခင်ကပေါ့နော်ဟိုလူငယ်တိုင်းပေါ့ဒီအခုမင်းတက်မှာဆိုလည်းဟိုကိုပိုင်ကျောင်းတွေလည်းပေါ်လာတော့လေအဲဟိုဆေးတဲ့လည်းအောင်ချက်ကောင်းလာတယ်ပေါ့ဒီမင်းတက်မျိုးပေါ့အနေပြီးတော့အဲကိုလိုအောင်ပြီးသွားလို့ရှိရင်ကိုဆိုင်တဲ့တက်ကတူကိုမှန်အမှန်မြင်တဲ့ကတူပေါ့နော်အဲ့တဲ့မျိုးမဆိုလို့အီချန်ချန်ဟိုအတော့လမ်းခင်းရလေအခုနောက်ပိုင်းလည်းလမ်းပန်းဆက်တည်းရကောင်းလာလေအဲ့ဆိုအီချန်ချန်နဲ့သွားရမှာကိုယ်တိုက်တဲ့ကတော့ကိုယ်တိုက်တဲ့မျိုးလောလောလောပေါ်ပြေပြေပါပါဘူးကြားချက်ချရတော့ညီမဆိုလည်းမကိုစ်တဲ့ကတော့နော်နောက်ဆုံးချင်းခိုင်နေပတ်တူပေါ့ခိုင်နေပတ်တူစီးဖို့ကကြတော့ဟိုစာတင်ခင်းနောက်ဆုံးပြီးပွား6လလောက်လို့ပဲဒီရှေ့အနာရှင်ကဒီလိုမျိုးအနာတင်လိုက်တော့နော်လောလောဆယ်တော့အားလုံးရဲ့ပညာရေးရပညာရေးလမ်းချက်ဘာမှပြောလို့မရအောင်ဝေဝါးကုန်ပြီပေါ့နော်
အာနာသိမ့်ပြီးနောက်ပိုင်းမှာစစ်ကောင်စီကိုရရလက်နဲ့ဆွဲကင်တော်လန်တဲ့အထက်မှာချင်းပြည်နယ်ဟာဥဆုံးပထမဖြစ်ခဲ့ပါတယ်။တူမီနယ်လက်မဆက်သွယ်ရေးအခြေအနေကြမှာအထိနာခဲ့တဲ့စစ်ကောင်စီဟာလက်နက်အင်အားလူအင်အားတွေနဲ့ဖိအားပေးတိုက်ခိုက်ခဲ့တာလက်ရှိအချိန်ထိပါ။အကြမ်းဖက်စစ်တပ်ဟာကျေးရွာဘက်တွေမှာလည်းထိုးစစ်ဆင်ခဲ့ကြသလိုအခုရက်ပိုင်းမှာမင်းတက်၊ကံပလက်၊ဟာခါ၊ထန်တလန်မြို့ပေါ်တွေအထိလက်နက်ကြီးတွေနဲ့ပါပစ်ခတ်မှုတွေပြုလုပ်ခဲ့ပါတယ်။အခုလာဆက်ရှိရကဟာခနဲ့ထန်တလန်မြို့ပေါ်တွင်မှာလက်နက်ကြီးအပါအဝင်တနက်ပစ်ခတ်မှုတွေကြောင့်နေအိမ်တွေမီးလောင်ခဲ့ပြီးပြည်သူတွေသေဆုံးသည့်အထိထိခိုက်မှုများခဲ့ပါတယ်။ နေအလုံး20လောက်ထိမီးလောင်ပျက်စီးခဲ့တဲ့ထန်ဒလန်မြို့မှာပြည်သူတွေဟာစိုးရိမ်မှုတွေနဲ့အတူအိန္ဒိယနယ်စပ်နဲ့ဟာခမြို့တွေဘက်ကိုမြို့လုံးကျထွက်ပြေးတိမ်းရှောင်နေကြရပါတယ်တိမ်းရှောင်ခဲ့ရတဲ့နေရာကြီးတိုက်ပွဲတွေရှိနေတာကြောင့်ပြည်သူတွေကြုံတွေ့နေရတဲ့မငြိမ်းချမ်းတဲ့အခြေအနေနဲ့ပတ်သက်ပြီးဟာခမြို့ဒေသခံတို့က
ရှိပေါ်စီကအနာတင်းကလေးကနေမှဒီလိုမျိုးတကယ်ဆူဝါတဲ့အခြေအနေကြီးလို့ကျွန်တော်ရောက်မယ်ဆိုတာစဉ်းစားခဲ့ပြီးသားပြည်သူတွေအနေနဲ့လည်းအရာကိုကြုံခုကြုံမယ်ဆိုတာဒီပြည်သားပေါ့နော်ဒါနဲ့တကယ်ဖြစ်ခါနေပါပြည်သူတွေကတော့တချို့ကလူကမတူကြတော့အားပါပဲဖြစ်ဖြစ်ဆိုပြီးသူတို့ရှောင်ပုံးကြတယ်ပြင်ထွက်ပြေးကြတယ်တန်တလန်ရှင်တတော်များများထပ်ပြီးကြတော့ရှောင်ပုံးနေကြတယ်။တခြားပြည်နယ်ဒီအိန္ဒိယနယ်စပ်ကမှသူကရှောင်ပုံးနေတယ်။ကာဟာခတ်ကိုပြန်ရွှေ့လာတယ်။အဲပြည်သူကကိုရစ်တဖွဲ့ကလည်းပြောပြတာပါဒီတက်ဆူရာရီလာနိုင်တယ်အဲဒါကြောင့်ဒီလိုပဲဖြစ်ဖြစ်တတိနဲ့နေကြပါဆိုတော့ကျွန်တော်ကအမြဲတမ်းပြောတယ်။ဒါပေမဲ့အဲလိုမျိုးဥအင်းတွေပျက်စီးတဲ့အင်းတွေလည်းမြေလောင်တယ်ဘုံတွေချေညတိုင်းကိုအခါဆွေနေညတိုင်းလိုလိုဘုံပုံခွေးတန်နဲ့တနက်ပြစ်တံကနားတော်ရှင်းနေပြီပေါ့နော်နားရင်းကလို့ဖြစ်နေပြီ
တိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေတာကြောင့်လူဦးရေ9သိန်းဝန်းကျင်နေထိုင်တဲ့ချင်းပြည်နယ်ကဒေသခံ4000ကျော်ဟာနေရက်စွန့်ခွာထွက်ပြေးနေရတယ်လို့ဒေသတွင်းအချက်လက်ကောက်ယူသူတွေကဆိုပါတယ်ပြည်နယ်တွင်းလုံခြုံရေးအခြေအနေကြောင့်လူငယ်အများစုပါဝင်တဲ့ချင်းလန်းကာကွယ်ရေးတပ်ကိုဖွဲ့စည်းခဲ့ပါတယ် DCDF မှာတော့ချင်းဒေသတွင်းမြို့နယ်အသီးသီးကအဖွဲ့15ဖွဲ့ပူးပေါင်းပါဝင်ထားတာပါချင်းပြည်နယ်ပြင်ပမှာတော့ကလေးကဘော၊ခံကော၊ CDF KKG ကိုဖွဲ့စည်းခဲ့ပါတယ်။ချင်းပြည်နယ်တစ်ခုလုံးမှာအခြေခံစစ်တင်နှံတင်ယူပြီးတဲ့ချင်းလူငယ်15000ကျော်ဟာစစ်ကောင်စီကိုတိုက်ပွဲဝင်နေတယ်လို့ချင်းပြည်နယ်တွင်အခြေအနေတွေကိုစောင်းပါရေးသားနေတဲ့ဆက်လိုင်းဟင်ရီလျန်ရဲ့စစ်အာဏာရှင်ကိုအာခံတွန်းလှန်နေကြသည့်ချင်းတောင်နှံဘော်ကလက်နက်ကိုင်များစောင်းပါမှာဖော်ပြထားပါတယ်။ဒေတာကံအများစုကတော့တိုက်ပွဲတွေပြီးမဲ့အချိန်နဲ့အတူဒေတာရင်းလုပ်ငန်းတွေကိုပြန်လည်အကောင့်ထည့်ဖို့မျှော်လင့်နေကြတယ်လို့ဆိုပါတယ်ငင်းချမ်းရေးတာရှိမယ်ဆိုရင်ဒေတာရင်းအထောက်အကူပြုလုပ်ငန်းတွေနဲ့ပတ်သက်ပြီးစီးပွားရေးကိုပြန်ဖွံ့ဖြိုးဖို့အချိန်တိုတွင်လှုပ်ဆောင်နိုင်မယ်လို့မင်တက်မြို့ဒေတာကံတို့ကတော့ယုံကြည်နေပါတယ
်ဒီအာဏာမသိခင်တော့တကယ်ကိုကျွန်တော်တို့ဥရောပဖွံ့ဖြိုးဖို့တဖို့အချိန်ကောင်းနေတဲ့အချိန်လို့ပြောရမှာဒါတော်လေးအချိန်ညနေပြီဒီစီးပွားရေးပေါ့နော်ကော်ဖီလုပ်ငန်းပေါ့နော်တောင်ပေါ်မှာကော်ဖီဒီစိုက်တဲ့ကော်ဖီလုပ်ငန်းကအရှင်ကောင်းနေတယ်အဲစီးပွားရေးမှာဒီဝါဥလုပ်ငန်းနေအရှင်ကောင်းနေတယ်သူတို့ဝါဥလုပ်ငန်းကတကက်ကိုစောင့်ချပြီးမှအဲလုတ်ကိုင်းတယ်ပြီးတော့ဝါဥလုပ်ငန်းရဲ့စီးကွက်ကလည်းအထွတ်ထိပ်ရောက်နေတဲ့အချိန်လေးပဲမင်းတမျိုးရဲ့တောင်သူလေးဟာတောင်သူလေးပေါ့နော်ခန္ဓာစစ်စစ်ချေရခဏလောက်ကဝါဥကိုကိုယ့်ရဲ့တောင်ညာလေးမှာစိုက်ပြိုးကြတာပေါ့နော်အဲ့လိုဆိုစိုက်ပြိုးတော့ဒီဘပို့ပို့ကုန်နေအဲ့ဒီဟွာလေးနဲ့လည်းပဲသူတို့ဆက်တဲ့ချိဆက်တဲ့အားကိုအဲ့လိုလုပ်တဲ့ခါမှာအတန်းချင်းဘလောက်ရောင်းထွက်မယ်ပေါ့နော်ဘလောက်ထောက်အောင်စိုက်ပြိုးမယ်ဆိုတော့စီမံချက်တင်နေလောက်ကြတာလေဆိုတော့အဲ့ဒီစီမံချက်တင်ဆက်လက်ပြီးမှပုံထည့်ဖုံးထိုင်နေဖုံးထိုင်မယ်ဆိုရင်တော့အရှင်တိုးတက်မဲ့အရှင်ကဂျမ်းမီယူဖို့ကအချင်းတို့တော့တွန်းတော့ပြန်ယူနေတယ်
ချင်းမျိုးသားတက် OCNF ကအာနာရှင်ဆက်ကျင်ရေးတွေအမျိုးသားညီညွတ်ရေးအစိုးရအန်ယူဂျီနဲ့ပထမဆုံးပူးပေါင်းလိုက်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတစ်ခုဖြစ်ပါတယ်။စစ်အာနာရှင်ဆက်ကျင်ရေးလှုပ်ရှားမှုမှာလည်းပြည်သူတွေရဲ့လုံခြုံရေးအတွက်ချင်းလန်းကာကွယ်ရေးတပ်ကိုလက်တွဲခေါ်ဆောင်ခဲ့ပါတယ်။စစ်ကောင်စီအာနာသိမ်းပြီးနောက်ပိုင်းမှာတော့အချက်ဖက်ဖြိုခွင်းခဲ့တာကြောင့်အပြစ်မဲ့ချင်းပြည်သူ82ဦးသေဆုံးခဲ့ရတယ်လို့ချင်းရေးရာအဖွဲ့ချုပ် Institute of Chin Affairs ICA ကထုတ်ပြန်ထားပါတယ်။PRB အကြံဖက်ခဲ့သလိုတိုက်ပွဲတွေမှာလက်နက်ကြီးတွေကစပစ်ခတ်တာတွေလေကြောင်းကနေထိုးစစ်ဆင်တာတွေနဲ့အင်တာနက်ဖြတ်တောက်မှုတွေကိုလည်းစစ်ကောင်စီကဒီကနေ့တစ်တိုင်ကျူးလွန်နေစေပါဒီလိုအခြေအနေကြားမှာတော့ NCA ဟာဘလောက်ရှင်သန်နေတယ်လဲဆိုတာမေးခွန်းထုတ်เสียဖြစ်နေတယ်လို့ဆလိုင်း Isaac King ကဆိုပါတယ
် Okay NCA မှာဆိုတွေ့ဆွေးနွေးဘက်ကနော်လက်မှတ်ထိုးဘက်ထဲမှာဆိုလို့ရှိရင်အစိုးရရဲ့နော် EU ရဲ့တပ်မတော်ရဲ့ဆိုရယ်၃ဖွဲ့သုံးပွင့်ဆိုင်ပေါ့နော်သုံးပွင့်ဆိုင်လက်မထိုးကြတဲ့ခင်ချင်းဖြစ်တယ်ဆိုတော့အဲ့ဒီအနေထားမှာဒီဘက်သုံးဘက်ရဲ့သဘောတူညီချက်ဖြစ်တော့အဲ့ဒီဘက်သုံးဘက်မှာအစိုးရဘက်ကလည်းအာဏာသိမ်းခံထားတယ်အာဏာသိမ်းခံထားရုံတည်းမကဘူးထောင်သွင်းချင်းချခံတယ်လွတ်လပ်စွာဆုံးဖြတ်ဟိုဆွေးနွေးနိုင်တဲ့ဆွေးနွေးဆုံးဖြတ်နိုင်တဲ့ခင်ချင်းပြုမှာမရနိုင်ဘူးတတ်မတော်ဘက်တည်လည်းပဲဒါအာဏာသိမ်းထားတဲ့အနေထားမျိုးဖြစ်တယ်အဲ့တော့အဲ့ဒီအနေထားမှာနော် NCA ဟာဘယ်လောက်ထိရှင်းတန်ကြံနေတလေဆိုရင်ဒီကောတော့နေစရာရှိလာတယ်ပေါ့နော်တစ်ချိန်တည်းမှာပဲစစ်ကောင်စီဖက်ကနေပြီးတော့ပြည်သူတွေဒီလောက်ထိုးစစ်ပါလုံရင်အားနေနေထိုးစစ်စင်ပြီးတော့တိုက်ခိုက်နေတဲ့အချိန်မှာ NCE ကိုစုပ်ကင်ထားပြီးတော့ EU တွေကနော်အဲ့ဒီ NCE ထောင်ချောက်ထဲမှာပဲရောက်နေတယ်ဆိုလို့ရှိရင်ပြည်သူတွေကိုကာကွယ်ပေးဖို့ EU တွေမှာ NCE လက်မှတ်ထိုးတဲ့ EU တွေမှာပြက်ကွက်မှုတွေဖြစ်လာနိုင်တယ်အစရှိသဖြင့်တုံ့တက်ချက်တွေလည်းရှိတယ်ပေါ့နော
်ချင်းမီနယ်ဟာတစ္ဆာစောင့်တည်သူတို့ရဲ့နေမြေများစွာသောချင်းမျိုးနယ်စုတွေရဲ့ရှင်သန်ရာခရီးသွားမျိုးတွေလို့ခေါ်ဝေါ်တင်စားကြပါတယ်လက်ရှိအချိန်မှာတော့လူငယ်အများစုကစစ်အာဏာရှင်ပြုတ်ကျစေရေးအတွက်တိုက်ပွဲဝင်နေကြရသလိုပြည်သူအများစုဟာလည်းဘုံတန်လက်နက်ကြီးတန်တွေကြမှာဘေးလွတ်ရာရှောင်တိမ်ခိုလုံနေကြရတာပါရန်ငွေတွေနဲ့တနက်တန်တွေအစားအရင်လိုတောင်စလက်ပန်းတွေဝေစားဖို့နှစ်နောက်တွေရဲ့ခလောက်တန်တွေလွင့်ပြောင်းဖို့နဲ့မီးပုံပွဲတွေကရွရသချင်းတန်တွေကြမှာကခုံနိုင်ဖို့ဟာဒီမိုကရေစီတိုက်ပွဲတွေအလွန်မျှော်လင့်ချက်ဖြစ်တာတည်ရှိနေပါတော့တယ်ဒီသတင်းဆောင်မကိုတန်လင်းခက်ကပေးပို့ထားတာဖြစ်ပါတယ
် sbs.com.au/bemis ကို home နေရာမှာထားပြီးတော့အမြဲတမ်းနှာစင်နိုင်ပါတယ်နောက်ဆုံးရသတင်းတွေဆောင်မတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ် sbs.com.au/bemis ဖြစ်ပါတယ်ရှင်
SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ